လက်ရှိမြန်မာတပ်မတော်ကိုစတင်တည်ထောင်ရမှာပို့ကျောင်းဆန်နဲ့အတူပါဝင်ခဲ့တဲ့ရဲဘော်၃ကြိတ်ဝင်ပုံမှုချုပ်ဟောင်းကျော်စောဟာဒီကနေ့မနက်ပိုင်းမှာပဲတရုတ်နိုင်ငံကုမင်းမြို့မှာကွယ်လွန်သွားပြီးဖြစ်ပါတယ်။ပုံမှုချုပ်ဟောင်းကျော်စောနဲ့ရင်းနှီးသူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဗိုလ်ချုပ်ကြီးဟောင်းသူရဦးတင်ဦးကတော့သူကွယ်လွန်သွားတာဟာနိုင်ငံသားကောင်းတစ်ယောက်တရေကောင်းတစ်ယောက်ဆုံးရှုံးသွားတာဖြစ်တယ်လို့ပြောဆိုပါတယ်။ဒီကနေ့ကွယ်လွန်သွားတဲ့ပုံမှုချုပ်ဟောင်းကျော်စောရဲ့နာရီသတင်းကိုတော့ထိုင်းရှီဆိုင်သတင်းတော်ကိုမှုစောကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပုံမှုချုပ်ဟောင်းကျော်စောဟာမြန်မာလွတ်လပ်ရေးတိုက်ပွဲနဲ့ဖက်စစ်တော်လှန်ရေးမှာဦးဆောင်ပါဝင်ခဲ့သူဖြစ်တယ်လို့တရုတ်ဖြူစစ်ပွဲမှာထင်ရှားခဲ့သူတယောက်ဖြစ်ပြီးသူကွယ်လွန်ချိန်မှာတော့ဗမာပြည်ကွန်မြူနစ်ပါတီရဲ့ဘိုးကော်မတီဝင်တယောက်အဖြစ်နဲ့တရုတ်နိုင်ငံမှာခိုလုံနေစဉ်အသက်63နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။သူကွယ်လွန်သွားတဲ့အကြောင်းကိုတော့ဗမာပြည်ကွန်မြူနစ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ချောင်းကအခုလိုပြောပါတယ်
။ဒီမနေ့အစောကြီးဗမာစံတော်ချိန်၃နှစ်ခွဲလောက်မှာကွယ်လွန်သွားပါတယ်။ခွင့်မြင်စေယူမှာကွယ်လွန်လာပါ။သူကျမကြီးမကောင်းတာကြားပါပြီ။ဟိုယောဂါလူပဲဆိုကြပါစေနော်။
ပုံမှုချုပ်ဟောင်းကျော်စောဟာပြီးခဲ့တဲ့ဩဂုတ်လတည်းကတရုတ်နိုင်ငံကုမင်းမြို့ကစေယုံကြီးရဲ့အရေးပေါ်အခန်းမှာစေကူတမှုခံယူနေခဲ့တာဖြစ်တယ်လို့အဆုတ်ရောင်ယောဂါကြောင့်အောက်ဆီဂျင်ပိုက်နဲ့နှစ်ကာလအတော်ကြာအသက်ရှူနေခဲ့ရတာဖြစ်ပါတယ်။ပုံမှုချုပ်ဟောင်းကျော်စောကွယ်လွန်သွားတဲ့အပေါ်မှာတော့ဒါဟာပြည်သူအတွက်ကောပါတီအတွက်ပါဆုံးရှုံးမှုကြီးဖြစ်တယ်လို့ရဲဘော်ဖိုးတန်ချောင်းကပြောပါတယ်
။ဟိုသူကဗမာပြည်ဒီခေတ်သမိုင်းနဲ့ပါလို့မရတဲ့ဗမာပြည်ခေတ်သမိုင်းရဲ့ကိုယ်တိုင်မှာဒီကြီးတဲ့အခါပါဝင်နေခဲ့တဲ့သူရဲ့ကောင်းကြီးတယောက်ပါကောင်းဆောင်ကြီးတယောက်ပါဗမာပြည်သမိုင်းဆိုလို့ဆီမှာဂျပန်တော်လှန်ရေးအင်္ဂလိပ်လေဆန်ကြီးဒီပါတယ်လို့ရေယူဆန်ကြီးပြည်သူငယ်ငယ်ဆုဆောင်မှုတော်တော်လည်းလက်ကန်တော်လှန်ဆုဆောင်မှုအဲ့ဒါကြီးတွေမှာလေသူကထိတ်ပိုင်းကပါဝင်ခဲ့တဲ့အရေးပါတဲ့အရေးကြီးတဲ့ကောင်းဆောင်ကြီးတယောက်ဖြစ်တယ်ကျွန်တော်တို့ပါတီရဲ့အခွင့်အပေါင်းများစွာမှာသူကအခမ်းအနုကနေပြီးတော့ပါတီအတွက်အထောက်အကူပြုခဲ့တဲ့ကောင်းဆောင်တယောက်ဖြစ်ပါတယ်အဲ့ဒီဟာကိုဆုံဆုံရတဲ့အတွက်ပြည်သူလူထုအနေနဲ့ရောကျွန်တော်တို့အတွက်ရောအများကြီးဆုံဆုံမှုကြီးမားပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကဗိုလ်ချုပ်ကြီးဟောင်းသူရဦးတင်ဦးကတော့ဗိုလ်မှူးချုပ်ဟောင်းကျော်စောကွယ်လွန်သွားတဲ့အပေါ်မှာအခုလိုပြောဆိုပါတယ်
။အမှန်တမ်းပဲကျွန်တော်ဝင်နေကြည့်ခွဲရပါတယ်ဗျာ။တော့မိသားစုနဲ့လည်းထပ်တူထမ်းများအမှန်တမ်းပဲဝင်နေကြည့်ခွဲရတဲ့အကြောင်းဖြစ်ပါတယ်ခင်ဗျာ။အဲဒီနိုင်ငံအတော်အတွက်တားကောင်းတယောက်ဆုံဆုံသွားပါတယ်။တော့နိုင်ငံတော်ရဲ့ကျွန်တော်တို့သူရဲကောင်းကြီးတယောက်ဆုံးဆုံးသွားရတယ်ဒီပြည်သားတွေမှာလည်းပဲအလားတူပဲဒီကောင်းဆောင်တယောက်အနေနဲ့အဲဆုံးစီလို့ဖြစ်သွားတယ်ပဲဝင်းနဲ့ကြီးခွဲကြမှာလို့ပဲကျွန်တော်အောက်မိပါတယ်ဆရာ
ဘူချိုကြီးဟောင်းသူရဦးတင်ဦးဟာဖက်စစ်ဂျပန်တော်လှန်ရေးနဲ့တရုတ်ဖြူကျူးကျော်စစ်မှာဘူမှုချုပ်ဟောင်းကျော်စောနဲ့အတူလက်တွဲတိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်သူဟာတရုတ်ဖြူကျူးကျော်စစ်ကိုတွန်းလိုက်ရမှာပြောင်မြောက်တဲ့တရေကောင်းတယောက်ဖြစ်တယ်လို့လည်းသူရဦးတင်ဦးကပြောပါတယ်
သူနဲ့ကျွန်တော်အတူတကွလုပ်ခဲ့တဲ့ဟာမှာတော့အပြောင်းအလဲဆုံးကတော့ဒီကျွန်တော်တို့တရုတ်ပြည်ကျူးကျော်မှုနဲ့ပတ်သက်လို့တိုက်ခဲ့တဲ့နေရာမှာပထမဦးဆုံးဗိုလ်ချုပ်ကျော်တို့မပါခင်တိုက်တဲ့စစ်စင်ရေးမှာတော့မအောင်မြင်ခဲ့ဘူးပေါ့နော်ဒါပေမဲ့ဗိုလ်ချုပ်ကျော်သောကိုကဲတဲ့အဲ့ဒီမှာဗိုလ်မှူးချုပ်ပေါ့နော်စစ်စင်ရေးကြတဲ့ခါကျတော့သူကတော့ကျွန်တော်တခက်ကိုမဟာပြွာရောနီးပြွာရောနောက်ပြီးတော့သူကိုယ်တိုင်ကကြက်မှတ်တာရောနောက်သူကိုယ်တိုင်ကတတားကောင်းတယောက်နဲ့ဝင်ပြီးတော့အတူတကွစစ်စင်ဆွဲတာရောဆိုတော့အင်္ဂါမအခမန်းလာအောင်သူကပြောင်မြောက်စွာဆောင်ရွက်ခဲ့တဲ့တာမူကြီးကောင်းပြောက်ပဲလေ
စစ်မြေပြင်မှာဒေသခံတိုင်းရင်းသားပြည်သူတွေနဲ့ဆက်ဆံရမှာလဲအစဉ်သတိထားဆက်ဆံတဲ့ခေါင်းဆောင်တယောက်ဖြစ်တယ်လို့ဆက်ပြောပါတယ
်နောက်သူကကောင်းတာကပြည်သူလူထုအရတူရသားနဲ့ဆက်ဆံတဲ့နေရာမှာအင်မန်သတိထားပြီးတော့အချစ်ကြီးရအောင်ဆောင်ရွက်တဲ့တာမူကြီးပြတိုင်းရင်းသားပြည်သူလူနဲ့တပ်မတော်သားနဲ့အခင်းဖြစ်လို့ရှိရင်ဒါတိုင်းရင်းသားဘက်ကအစဉ်မှန်တယ်လို့သူယူဆတယ်ဆိုတာပြောသူအမြဲတမ်းပြောရတယ်အဲ့ဒါကြောင့်မလို့ဒီအဲ့လိုပဲတာမှုတသားတွေကိုဒီလိုစီကနဲ့ထိမ့်သိမ့်သွားတဲ့နေရာမှာလဲသူကအင်တန်ကိုထင်ရှားတယ်လေအဲ့လိုကောင်းဆောင်ပါပဲ
ပုံမှုချုပ်ဟောင်းကျော်စောဟာ1942ခုနှစ်ကဂျပန်ပြည်ကိုတွားရောက်စစ်ပညာသင်ခဲ့တဲ့ရဲဘော်၃ကြိတ်မှာပါဝင်ခဲ့သူတယောက်ဖြစ်တယ်လို့ဗမာလွတ်လပ်ရေးတပ်မတော် BIA ဗမာကာကွယ်ရေးတပ်မတော် BDA မှာလဲတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်1945ခုနှစ်ဖက်စစ်ဂျပန်တော်လှန်ရေးမှာတိုင်းလေးပဲခူးတထုံရွှေချင်းဒေသရဲ့တိုင်းမှုအဖြစ်တာဝန်ယူခဲ့တယ်လို့1954-55ကုမင်တန်တရုတ်ဖြူကျူးကျော်စစ်ကိုတွန်းလှန်ခဲ့တဲ့ရန်ကြီးအောင်စစ်စင်ရေးနဲ့ဘရင်တော်စစ်စင်ရေးတွေမှာလည်းပါဝင်ခဲ့သူဖြစ်ပါတယ်1958ခုနှစ်မှာတော့ဗမာပြည်ကွန်မြူနစ်ပါတီကိုစစ်စင်တဲ့စစ်ရေးသတင်းပေါက်ကြားမှုနဲ့တက်မတော်ကနေအနာပေးခံခဲ့ရပါတယ်နောက်ပိုင်းမှာပြည်ရင်းငြိမ်းချမ်းရေးလှုပ်ရှားမှုတွေကိုဥဆောင်ပါဝင်ခဲ့ပြီး1986ခုနှစ်မှာဗမာပြည်ကွန်မြူနစ်ပါတီရှိရာတရုတ်နိုင်ငံကိုထွက်ခွာခဲ့တာဖြစ်ပါတယ်1989ခုနှစ်ဗမာပြည်ကွန်မြူနစ်ပါတီတွင်အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာတော့တရုတ်နိုင်ငံကုမင်းမြို့မှာနေထိုင်နေခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းကတော့ဗမှုချုပ်ဟောင်းကျော်စောဟာစစ်ရုံတက်ကူတာနေစဉ်သူမသေးခင်မှာရွှေကုံဖျားဖူးခြင်းကြောင့်ထုတ်ပေါ်ပြောဆိုခဲ့ပြီး မြန်မာအစိုးရကရဲဘော်သုံးချက်ဝင်တူဦးအနေနဲ့ပြန်လာဖို့အတွက်ကမ်းလှမ်းထားတဲ့နောက်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။ကွယ်လွန်ချိန်မှာတော့သမီးဖြစ်သူဒေါ်စန်းကျော်စောဒေါ်လှကျော်စောတာဦးအောင်ကျော်စောနဲ့မြေးခွန်းယောက်ကြံခဲ့တာဖြစ်ပါတယ်။ဒီလကုံပိုင်းမှာတော့ဗမှုချုပ်ဟောင်ကျော်စောရဲ့ကိုယ်တိုင်ရေးအထုပ်ပတ်တိဖြစ်တဲ့ဆိုင်းစုမမန်ဟိုင်းစီတို့စာအုပ်ကိုမြန်မာပြည်တွင်းမှာထုတ်ဝေဖို့ပြင်ဆင်နေပါတယ်။ဗမှုချုပ်ဟောင်ကျော်စောကွယ်လွန်သွားတဲ့နောက်မှာတော့မြမပြည်မှာရဲဘော်သုံးချိတ်ဝင်တဲ့ကဗိုလ်ရဲထွတ်တယောက်သာတရှိထင်ရှားကြံခဲ့တာဖြစ်ပါတယ်
။ဒါကတော့ရဲဘော်သုံးချိတ်ဝင်ဗမှုချုပ်ဟောင်ကျော်စောဒီကနေ့ကွယ်လွန်သွားတဲ့အကြောင်းကိုထန်းချေဆိုင်သတင်းတော်ကုမှုစောကပြောပြခဲ့တာပါ။မြမလွတ်လပ်ရေးနဲ့ဖက်စစ်တော်လှန်ရေးတိုက်ပွဲတွေမှာဦးဆောင်ပါဝင်ခဲ့ပြီးတော့ဗိုလ်ချုပ်အောင်ဆန်းနဲ့အတူမြမတက်မတော်ကိုစတင်တည်ထောင်ခဲ့သူတူဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းကျော်စောဒီမြမတက်မတော်နဲ့ပတ်သက်တဲ့သူ့ရဲ့တဘောထားကိုပြီးခဲ့တဲ့2008ခုနှစ်တုန်းက VOA ကိုပြောခဲ့ပူပါတယ်။ဒါကိုအခုအမှတ်တရပြန်ပြီးနားဆင်ကြည့်အောင်ပါရှင်
။ယနေ့လက်ရှိတက်မတော်ကြီးကိုစတင်တည်ထောင်ခဲ့ကပါဝင်ခဲ့သူများတက်မတော်ဆက်ဆက် VOA သတိမှာပေါင်းတဲ့သူများသည်စိတ်များများစားစားမရှိတော့ပါဘူးရဲဘော်သုံးချိတ်ဝင်တဲ့ကဆိုရင်ဘိုးရဲတုံးနဲ့ကျွန်တော်ဘိုးကျော်စောတို့နှစ်ဦးသာချမ်းရှိပါတော့တယ်ကျွန်တော်တို့ဗမာတမတော်ကြီးကိုဒီတောင်စင်ကအင်ဂျီကြီးကိုလူလာရေးရစဉ်ကြည့်ပြီးလူလတ်ပြီးရင်လည်းတိုးတက်ဖွံ့ဖြိုးတဲ့နိုင်ငံကြီးဒီဆောက်ခြင်းလို့ပါတခုနဲ့ကြိုးရရင်တော့ကိုတိုင်းပြည်သားများချမမမစားပြီးခါလာလာဝေးရဖို့ပါပဲ
ခုလိုမျိုးမြမလွတ်လပ်ရေးတိုက်ပွဲမှာထင်ရှားတဲ့ဗိုလ်ချုပ်ကြီးဟောင်းကျော်စောကွင်လွန်ခဲ့တာနဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်ရတဲ့အကြောင်းလက်ရှိသမရယုံပြည်တော်စုဝင်ကြီးဦးအောင်မင်းကလည်းအခုလိုပြောပါဗျာ
ဘုဇောဇောညမတမောတမိုင်ကိုစတင်ခဲ့တဲ့ရဲဘော်သုံးချိတ်ကမှပါဝင်တဲ့အဖွဲ့ဖြစ်ပါတယ်။စောအောင်ဆိုင်တဲ့သူပေါ့ဗျာ။ညမတမောကြီးကိုသူစတင်ပေးခဲ့တာပေါ့။ဘာလို့ဖြစ်လဲဘုဇောကျော်စောသုံးသွားတာလဲပတ်သက်ပြီးတော့ကျွန်တော်လည်းဝမ်းနေပါတယ်ဗျာ။ခုလောလောဆယ်တော့တမိုင်ကြီးကတော့ဟိုကိုရီးယားနိုင်ငံရောက်နေတယ်။တမိုင်ကြီးကိုလည်းကျွန်တော်တင်ပြထားပါတယ်။ကျွန်တော်အနေနဲ့ကတော့ပန်းကိုလည်းပို့မယ်။ပို့လည်းပေါ့ခိုင်းစားပြီးသားဖြစ်ပါတယ်။အဲ့ဒါလေးမချခင်ကျွန်တော်ဆက်လက်ဆောင်ပါမယ်။ကျေးဇူးတင်ပါတယ်ဗျာ။တော့ဘာဦးကျော်စောနဲ့ပတ်သက်ပြီးတော့ဟိုအမကြီးလှကျော်စောကိုလည်းကျွန်တော်ထားပြီးသားဖြစ်တယ်။သူတို့ကတော့အမေရီကန်ဖြစ်တဲ့အတွက်အကျေရဲ့သူတို့မြန်မာနိုင်ငံကိုပြန်လာမယ်ဆိုတော့ကျွန်တော်ဆက်ပြီးကူညီမယ်ဆိုတဲ့အကြောင်းလည်းကျွန်တော်ပြောပြချင်ပါတယ်ဗျာ
သမရယုံပြည်တော်စုဝင်ကြီးဦးအောင်မင်းပြောသွားတာပါရှင်။ဗိုလ်ချုပ်ကျော်စောအနေနဲ့မကွယ်လွန်ခင်မှာမြန်မာနိုင်ငံကိုပြန်ပြီးတော့ရွှေဂုံဖျားဖူးကျင်တယ်လို့ပြောခဲ့တယ်လို့ဒီဦးအောင်မင်းတို့ဘက်ကနေပြီးတော့လည်းသူ့ကိုပြည်ဝင်ခွင့်ဗီဇာပေးဖို့ကမ်းလှမ်းခဲ့ပါတယ်။ဒါပေမဲ့လည်းသူမြန်မာနိုင်ငံကိုပြန်သွားခွင့်မရလိုက်ခင်မှာပဲအခုလိုကွယ်လွန်သွားခဲ့တာလည်းဖြစ်ပါတယ်ရှင်။